ိုင်းသားလူမျိုးများဒန်းသူ့ခွင့်ရရေးနဲ့ကိုပိုင်ပြတန်းခွင့်တွေရရေးအတွက်ဘဝတစ်ချောင်းလုံးတိုက်ပွဲဝင်ကြိုးပမ်းခဲ့သူမွန်မျိုးသားကောင်းဆောင်ဝိုင်းရင်နိုင်ငံသမားနိုင်ငွေသိန်းဟာအော်တိုဘားလ2ရက်အင်္ဂါနေ့ညမှာလူကြီးရောဂါနဲ့ကွယ်လွန်သွားပါတယ်။နိုင်ငွေသိန်းကွယ်လွန်သွားတဲ့အပေါ်မှာဆုံးရှုံးမှုတရအနေနဲ့မွန်နိုင်ငံရေးပါတီတာဝန်ရှိသူတွေကပြောကြပါတယ်။ထိုင်းချေဆိုင် VOA သတင်းတော့နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်
။အသက်96နှစ်အရွယ်ရှိပြီးဖြစ်တဲ့မွန်မျိုးသားကောင်းဆောင်ကြီးနိုင်ငွေသိန်းဟာအော်တိုဘားလ2ရက်နေ့ညနေပိုင်းမှာလူကြီးရောဂါနဲ့ကွယ်လွန်သွားပြီးဖြစ်တယ်လို့မွန်ပါတီသွက်ပက်သွေးမှုနာလီသမားကပြောပါတယ်
။သူကဒီညနေ9နာရီလောက်မှာသူနည်းနည်းအမောဖောက်လာတယ်။မောဖောက်ပြီးတော့ဒီ15မိနစ်လောက်ပါပဲသုံးသွားတာပေါ့နော်။အခြေအဖြစ်ပြောရင်9နာရီမိနစ်20လောက်ပါပဲသုံးသွားတာ
။နိုင်ငံတိုင်းဟာရန်ကုန်မြို့ရန်ကင်းတိုက်ခန်းနေအိမ်မှာဖွဲလွန်သွားခဲ့တာပါ။ဝါရစ်နိုင်ငံရေးသမားဟောင်းလည်းဖြစ်မွန်နိုင်ငံရေးခေါင်းဆောင်သူလည်းဖြစ်တဲ့နိုင်ငံတိုင်းဖွဲလွန်သွားတာဟာကြီးမားတဲ့ဆုံးရှုံးမှုတရားလို့နာလီသမားကဆက်ပြောပါတယ်။
အူရစီနိုင်ကိုတင်းရတော့ဒီရဲ့နိုင်ငံရေးသက်တမ်းတစ်လျှောက်ကပုံမျိုးတွေရဲ့ကိုဝိုင်ကြတာခွေးခွေးရေးကြည့်ဒီမှာနိုင်ငံနိုင်ငံလုံးရဲ့နိုင်ငံရေးအကြီးအကဲကိုစောင့်ဆောင်တမန်တောင်းရခဲ့တဲ့ကောင်းဆောင်ကြီးပြောဖြစ်တဲ့အတွက်ဒီရဲ့စောင့်ဆောင်မှုကတော့ကျွန်တော်တို့မုံမျိုးသားသက်တမ်းကဒီကဒီနိုင်ငံရေးဆိုင်ဝိုင်တစ်ခုလုံးအတွက်ကြီးမားတော့စုံစမ်းမှုတရားပြေကျွန်တော်ခံစားမိပါတယ်
နိုင်ငံသိမ်းဟာ1923ခုနှစ်မတ်လ19ရက်နေ့ကရင်ပြည်နယ်ဖားအမြို့နယ်ထောက်အန်ကြီးရွာမှာအစာဥတာသွန်းအောင်အမိတော်ငွေစုံကနေမွေးဖွားခဲ့ပါတယ်။နိုင်ငံသိမ်းဟာ1938ခုနှစ်15နှစ်အရွယ်ကစပြီးတော့ဖျာပုံအထက်တန်းကျောင်းသားဘဝနဲ့ကျောင်းသားတပိတ်တည်းမှာစတင်ပါဝင်ခဲ့ပါတယ်။1942ခုနှစ်ဂျက်ဆင်ကောလိပ်တက်ရောက်ခဲ့ပြီးတက္ကသိုလ်ကျောင်းသားဘဝတခြားလုံးမှာနယ်ချက်စန့်ကြီးရေးလှုပ်ရှားမှုမှာပါဝင်ဆောင်ရွက်ရာကနေအသက်20မှာဗမာလူလိုက်ရေးတပ်မတော် PIA မှာဝင်ရောက်ခဲ့ပြီးဂျပန်တော်လှန်ရေးကာလမှာရန်ကုန်ခရိုင်တွင်ကြောက်ကြားဖွဲ့မှပါဝင်တိုက်ခိုက်ခဲ့ပါတယ်။1945ခုနှစ်မှာရမညတိုင်းလုံးဆိုင်ရာမွန်ဖွဲ့ချုပ်မှအမှုဆောင်တာဝန်ကိုစတင်တာဝန်ယူခဲ့ပါတယ်။1945ခုနှစ်ဒုတိယကမ္ဘာစစ်ပြီးမှပြည်သူ့ရဲဘော်ဖွဲ့မှလည်းပါဝင်ခဲ့ပါတယ်။1948ခုနှစ်ထောက်ရွာမွန်လူမျိုးရေးရာဖွဲ့ချုပ်မလာရညီလာခံကနေတဆင့်အဖွဲ့ရဲ့သွေးမှုတာဝန်ကိုယူခဲ့တယ်လို့1948ခုနှစ်မှာမော်လက်နကန်တော်လှန်ရေးမွန်ပြည်သူ့တပ်ဦးမှပေါ်လူမှုဆောင်ကော်မတီဝင်ထိတာဝန်ယူခဲ့ပါတယ်။1959ခုနှစ်မွန်ပြည်သူ့တပ်ဦးလက်နက်ချဥပဒေပေါင်းသွင်းဝင်ရောက်လာပြီး1961ခုနှစ်မှာမွန်ပြည်နယ်ဗိုလ်ချုပ်ရေးအလုပ်ကော်မတီပေါ်မှာတာဝန်ယူခဲ့ပါတယ်။တိုင်းလာပေါင်းစုံပါဝင်ခဲ့တဲ့တောင်ကြီးညီလာခံမှာမွန်ကူစလဲဖြစ်တက်ရောက်ခဲ့ပြီးပြည်နယ်များညီညွတ်ရေးဖွဲ့မှာဗိုလ်လုံးမှုဆောင်အဖြစ်တာဝန်ယူခဲ့ပါတယ်။1962ခုနှစ်ဗိုလ်ချုပ်နေဝင်ကနေအာဏာသိမ်းခဲ့ရမှာနိုင်ငံသိမ်းလဲဖာစီတိုင်းသိမ်းခြင်းခံခဲ့ရပါတယ်။1989ခုနှစ်မွန်မျိုးသားဒီမိုကရေစီဖွဲ့ဦးဆောင်ထူထောင်ဆက်သူများထဲမှပါဝင်ခဲ့ပြီးပါတီရဲ့ဒုတိယဥက္ကဋ္ဌတာဝန်ကိုယူခဲ့ပါတယ်။1989ခုနှစ်မှာတိုင်းသားပါတီများမဟာမိတ်အဖွဲ့ဖြစ်တဲ့ UNLD အမြဲတမ်းတပ်ပါပတိအဖွဲ့ဝင်ဖြစ်တာဝန်ယူခဲ့ပါတယ်။2012ခုနှစ်မှာမွန်ဒီမိုကရေစီပါတီကိုဖတ်ပုံပြန်တင်ခဲ့ပြီးမွန်နှပါတီကိုတပ်ပါတီသည်ဖြစ်ပူးပေါင်းမှုမွန်တန်ဃာတော်တွေ PDD ရဲ့တိုက်တွန်းချက်အရ2014ခုနှစ်မှာမွန်မျိုးရပါတီဖြစ်အမည်ပြောင်းပြီးဥက္ကဋ္ဌချက်ပြန်လဲရွေးကောက်တင်မြှောက်ခံရပါတယ်။နိုင်ငံသိမ်းဟာငယ်ရွယ်စဉ်ကနေကွယ်လွန်တဲ့အချိန်ထိအမျိုးသားရေးတာဝန်ကိုကျူးပန်းဆောင်ရွက်ခဲ့တဲ့မွန်နိုင်ငံရေးသမားလူလည်းဖြစ်ပါတယ်ခင်ဗျာ။